ပရစ်မြို့မှာမနေ့တောက်ကြနေ့ကကျင်းပခဲ့တဲ့အိုလံပစ်ပြိုင်ပွဲဖွင့်ပွဲအခမ်းအနားအတွင်းတောင်ကိုရီးယားအကစားသမားတွေကိုမြောက်ကိုရီးယားလို့မှားယွင်းကြေညာလိုက်တဲ့အပေါ်နိုင်ငံတကာအိုလံပစ်ကော်မတီ OIC ကဒီကနေ့တောင်းပန်လိုက်ပါတယ်။အိုလံပစ်ပြိုင်ပွဲဖွင့်ပွဲရုပ်တံထုတ်လွှင့်ခြင်းတောင်ကိုရီးယားအသင်းကိုမိတ်ဆက်တဲ့အခါမှားယွင်းကြေညာမိခဲ့တဲ့အတွက်မိမိတို့အနေနဲ့အနုအညွတ်တောင်းပန်ပါတယ်လို့နိုင်ငံတကာအိုလံပစ်ကော်မတီ OIC ကX လူမှုကွန်ရက်ကနေကိုရီးယားဘာသာနဲ့တရားဝင်ထုတ်ထားတဲ့ post မှာဖော်ပြထားပါတယ်။မနေ့ကအိုလံပစ်ပြိုင်ပွဲဖွင့်ပွဲကျင်းပတဲ့အချိန်တောင်ကိုရီးယားအကစားအဖွဲ့ကစိတ်မြစ်ပေါ်မှာတင်းမောနဲ့ရောက်လာချိန်အစီအစဉ်ကျင်ညာတဲ့သူကတောင်ကိုရီးယားအကစားအဖွဲ့ကိုမြောက်ကိုရီးယားနာမည်ဖြစ်တဲ့ကိုရီးယားဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံလို့ဆိုပြီးပြင်သစ်ဘာသာနဲ့ကျင်ညာခဲ့တာပါ။ဒီနေ့ပဲ Paris Olympic ပြိုင်ပွဲရဲ့အကစားပွဲတွေကိုဆက်လက်ကျင်းပနေတာမှာအမျိုးသားဗောလီဘောအုပ်စုဘီကဘရာဇီးနဲ့အီတလီပွဲမှာတော့အီတလီကဘရာဇီးကို3ပွဲတစ်ပွဲနဲ့နိုင်ပြီးအုပ်စုစီကပွဲစဉ်မှာတော့ဂျာမနီကဂျပန်အသင်းကို5ပွဲအကြိမ်နဲ့ကစားပြီး3ပွဲ2ပွဲနဲ့အနိုင်ရသွားပါတယ်။ Paris Olympic ပြိုင်ပွဲကိုဝင်ရောက်ရှင်ပြန်နေတဲ့မြန်မာနိုင်ငံကကြက်တောင်ကစားမယ်။တက်ထားသူစာကတော့ဂျပန်နိုင်ငံကအာကနိယာမာဂူရှိနဲ့ဒေတာဆန်တော်ချင်းတနအိခွဲမှာကစားကြမှာဖြစ်ပါတယ်အခုချိန်ထိတော့တရုတ်နိုင်ငံကရွှေတစိမ့်နှစ်ခုနဲ့အဆင့်တစ်နေရာမှာရှိနေပြီးတောင်ကိုရီးယားနဲ့အမေရိကန်တို့ကငွေတစိမ့်တစ်ခုစီနဲ့ပူးတွဲအဆင့်နှစ်ဗြိတိန်နဲ့ကာဇက်စတန်တို့ကဂျေးတစိမ့်တစ်ခုစီနဲ့ပူးတွဲအဆင့်လေးမှာရှိနေကြပါတယ်ခင်ဗျာ